ဗီဒိနိုင်ငံမှာအမျိုးသမီးတွေကိုချင်းချောက်အနိုင်ကျင့်နေတဲ့သူတွေကိုနောက်ထပ်မကျူးလွန်ရဲလောက်အောင်ကြောက်ရွံ့သွားတဲ့အသည့်အပြစ်ပေးအရေးယူဖို့နဲ့အမျိုးသမီးတွေကိုလည်းတရားစီရင်ရေးအပေါ်ပြန်လည်တပ်ဝင်ယုံကြည်လာအောင်လုပ်ရေးကိုအဓိကဦးစားပေးရေးအစီအစဉ်တွေအဖြစ်လှုံ့ဆော်သွားမယ်လို့ဗီရိရှားတရားရေးဝန်ကြီးကပုံတူးနေ့မှာပြောဆိုလိုက်ပါတယ်။အမျိုးသမီးတွေအကြမ်းဖက်ခံရတာနဲ့အသက်ခံရတဲ့ကိစ္စတွေဇက်တိုက်ဆိုသလိုဖြစ်ခဲ့ပြီးနောက်အခုလိုအစီအစဉ်ကိုလုပ်ဖို့ဝန်ကြီးကပြောဆိုလိုက်တာပါ။မကြသေးမီကရဲအရာရှိကိုယ်တိုင်ကျူးလွန်ခဲ့တဲ့လူသတ်မှုအပါအဝင်အမျိုးသမီးတွေအသက်ခံရတဲ့ကိစ္စတွေဟာသူ့အနေနဲ့အလွန်ပဲတုန်လှုပ်မိတယ်လို့တရားရေးဝန်ကြီးဒိုမနစ်ရီပ်ကပြောဆိုလိုက်ပါတယ်။အမျိုးသမီးအများစုဟာညမောင်မှတယောက်တည်းအပြင်မထွက်ရဲတာမျိုးဒါမှမဟုတ်သူတို့နေထိုင်ရာအိမ်ထဲမှာပဲရိုင်းနှိုက်ခံရတာမျိုးစိတ်မကောင်းစရာအခြေအနေတွေဟာနေ့စဉ်ဖြစ်ပျက်နေတယ်လို့လည်းဆိုပါတယ်။ဗီဒိန်နိုင်ငံအင်္ဂလန်နဲ့ဝေလနယ်တွေမှာ2020ခုနှစ်မတ်လအထိတရားဝင်စီးရင်တွေအရအမျိုးသမီးပေါင်း136,000ဟာအိမ်တွင်းအကြမ်းဖက်မှုတွေခံရတယ်လို့လည်းဖော်ပြထားပါတယ်ခင်ဗျာ။